တော်ရရှင်များရှင်လန်းချမ်းမြေကြပါလေခင်ဗျာ RF တနင်္ဂနွေစကဝိုင်းကိုကျွန်တော်တို့အခုစတင်ပါတော့မယ်ဒီဘက်ထွက်ဖိတ်ကြားထားတဲ့ပုံကများနဲ့အရင်ဆုံးမိတ်ဆက်ပေးကြပါရခင်ဗျာပထမတူကတော့ထိုင်းနိုင်ငံမှာရှိတဲ့မြန်မာအရေးလှုပ်ရှားသူဆိုင်းဆရာဇင်လင်းပါဆရာဇင်လင်းနေကောင်းလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာနေကောင်းပါခင်ဗျာ
နောက်တူကတော့အမေရိကန်ပြည်ထောင်စုအခြေဆိုင်မြန်မာအရေးလှုပ်ရှားမှုအဖွဲ့ရဲ့ညွှန်ကြားမှုဦးအောင်တင်ပါဦးအောင်တင်ကြားပါရလားခင်ဗျာဟုတ်ကဲ့ခင
်ဗျာကြားပါပါလေ
တော်ရရှင်များခင်ဗျာကျွန်တော်တို့ဒီဘက်မှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီး Mrs. Hillary Clinton တို့တယ်လီဖုန်းဆက်သွယ်ပြောဆိုခဲ့တဲ့ကိစ္စနဲ့တဆက်တဲ့မြန်မာပြည်ဆိုင်ရာအမေရိကန်ဆိုရဲမူဝါဒတခါလက်တလောပြည်တွင်းမှာဖြစ်ပျက်နေတဲ့လျှက်စစ်မီ24နာရီရရှိရေးလူမှုစာနာပြပွဲတွေနဲ့ဆက်ယုံအလုပ်သမားတွေရဲ့ debate တိုက်ပွဲတွေကိုအဓိကထားပြီးတင်ပြမှာဖြစ်ပါတယ်ခင်ဗျာအဲ့တော့ဦးအောင်နေရဲ့လက်ရှိဒီအမေရိကန်ဆိုရဲမူဝါဒနဲ့ဒီဒေါက်အောင်ဆန်းစုကြည်နဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဆက်သွယ်ပြောဆိုခဲ့တဲ့တဲ့ပတ်သက်ပြီးဦးအောင်တင်းရဲ့သဘောထားကျွန်တော်အရင်ကြားချင်ပါတယ်ဗျာ
ကျွန်တော်တို့အခုတွေ့နေရတာတော့ဒီအမေရိကန်ပြည်အောင်စုရဲ့မြန်မာနိုင်ငံဆီယံမူဝါဒကအားရစရာမရှိဘူးလေအဲ့လိုပဲယူရတင်ပြောချင်ပါတယ်အရင်တော့ကတို့ပြောဆိုနေတဲ့ဒီ policy of engagement ပေါ့ဒီတိုက်ရိုက်ဆက်ဆံရေး policy အဲ့ဒီမူဝါဒကပို့ပြီးတော့ဆိုးတဲ့ဒီ policy of appeasement ပေါ့တော့ဗျာတစ်ခါမှဒီမြန်မာအစိုးရဘက်မှရှင်းနှက်နှစ်သိအောင်လုပ်ချင်တဲ့စိတ်ကပုံများနေတဲ့အတိုင်းသာရှိပါတယ်ဆိုအပေါ်မှာတော့ကျွန်တော်တို့ကတိတ်ပြီးကျန်တဲ့အားရုံမရှိပါဘူ
းကျွန်တော်ဒီတက်ပုံကြီးနည်းနည်းအသေးစိတ်ရှင်းပြပါလားခင်ဗျာ
ကျွန်တော်တို့ကလက်ခံလာတာကမြန်မာနိုင်ငံအတွင်းမှာအကြောင်းလေးတစ်စုံတရာဖြစ်ပေါ်နေတယ်အဲဒါကလည်းအကြီးကကျွန်တော်မြင်တဲ့အတိုင်းတရားဆိုရင်တော့ဒီအမေရိကန်ပြည်သူနဲ့တကွာယောဘသမဂ္ဂနိုင်ငံများကချမှတ်ထားတဲ့စီးပွားရေးစုမှုတွေကတစ်စုံတရာသက်ရောက်မှုရှိပါဗျာဟိုလုံးဝမဟုတ်ရင်တော့မှအတိုင်းတာတစ်ခုတည်းဟိုမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ကြောင်းလမ်းမှုတွေပုံမှန်သက်ရောက်မှုရှိတယ်ပေါ့အဲ့တော့ကျွန်တော်တို့ကထောက်ခံတဲ့တိုက်ရိုက်ဆက်ဆံမှု engagement နဲ့ဒီ sanction ကိုညံ့ညတ်တဲ့ပေါင်းဆက်ကျင့်သုံးတဲ့မူဝါဒကိုကျွန်တော်တို့ကထောက်ခံပါတယ်ဆိုတော့တစ်ဖက်မှာအကြောင်းလေးတွေဖြစ်ပေါ်လာဖို့တဲ့ပြားပေးမယ်ကြောင်းလေးတွေကတကယ်ဖြစ်ပေါ်လာပြီဆိုလို့ရှိရင်တစ်ဖက်မှာရှိတဲ့ပြားကိုအတိုင်းတာတစ်ခုတည်းရှော့ချပြီးတော့ကြောင်းလေးတွေဆက်လက်ဖြစ်ပေါ်လာရေးအတွက်ပို့ပြီးတွန်းအားပေးမယ်ပေါ့ဗျာအဲ့လိုမျိုးဒီပြားပေးမှုနဲ့အပြည့်ဆက်ဆံမှုတွေကိုညံ့ညတ်တဲ့ကျင့်သုံးတဲ့မူဝါဒကိုကျွန်တော်တို့ကလက်ခံပါတယ်တို့တော့အခုဖြစ်နေတဲ့အတိုင်းတာကအထက်မှဖြစ်ပေါ်နေတဲ့အပြောင်းလဲတွေအင်မတန်ခိုင်မာစိတ်ချတဲ့အပြောင်းလဲမဟုတ်သေးဘူးပြီးတော့အချိန်မီနောက်ကျောင်းပြန်ဆင်းနိုင်တဲ့အတိုင်းတာမှရှိတယ်တစ်ခါမှစစ်တပ်ကခရသာအစိုးရရဲ့အုပ်ချုပ်မှုနဲ့ကျင်းလို့နေပြီးတော့ကိုမျိုးကိုချင်းပေါ့ဗျာရက်တင်နေတဲ့အနေအထားမျိုးအခါတိုင်းသားလူမျိုးစုများရဲ့ခွင့်ရေးဆုံးရှုံးမှုတွေကဆက်ပြီးတော့ဖြစ်ပေါ်နေတဲ့အနေအထားမှာကျွန်တော်ဒီအမေရိကန်ပြည်သူ့ပါဝင်ယူရိုသမဂ္ဂနိုင်ငံနဲ့ညနေပြီးတော့ဒီ CYP ဆွမှုလို့အခုအလွန်ကျွံရှော့ချပြီးတာအပြင်အင်မတန်မမျှတဲ့ဟိုကားလို့ကျွန်တော်တို့ကမြင်ပါတယ်။ဒါကြောင့်မို့လို့ခုနကပြောသလိုကျွန်ောက်ဖွေရမရှိဘူးလို့ပြောတာ
ပါ။ဟုတ်ကဲ့ခင်ဗျာအဲ့တော့ဆရာစင်လင်းရောအခုဒီအမေရိကန်ဆိုရဲမြန်မာနိုင်ငံဆိုင်ရာမူဝါဒကိုဘယ်လိုမြင်လဲခင်ဗျာ
။ကျမ်းမရဖြစ်တော့ကိုအောင်နေပြောတာတွေပါပဲဆိုတော့ကျွန်တော်တို့တိုင်းတာတခုတည်းကျွန်တော်တို့လက်ခံပါပါ။ဒါပေမဲ့လည်းကျွန်တော်တို့တစ်ဖက်တစ်ချက်တော့သူတို့အမေရိကန်ဆိုရဲဖွဲ့စည်းပုံပေါ့လေသူတို့Congress ရဲ့စီးနေရဲ့သမရရဲ့အားပြိုင်မှုတွေအပေးယူတွေနောက်ွယ်မှာဘာတွေရှိလဲဆိုတာတော့ကျွန်တော်တို့မသိဘူးပေါ့လေ။ဗမာပြည်ရဲ့ပဂတိအခြေအနေကိုကြည့်ပြီးတော့အခုသူတို့ short ချလိုက်တဲ့ဟာတော့နည်းနည်းများတယ်လို့တော့ကျွန်တော်လည်းဒီလိုပဲခံစားမိတယ်ဗျာ။ဘာကြောင့်လဲဆိုတော့တစ်ချက်ကကချင်းမှာဒီလူ့အခွင့်အရေးချိုးဖောက်မှုတွေကကျွန်တော်တို့စစ်ရာဇဝတ်မှုတွေအတိုင်းအတာလောက်အထိဆက်ဖြစ်နေတာကိုအဲ့တော့တကယ်တော့လေဒီ sanction တွေပိတ်ထားတာကအဓိကလူ့အခွင့်အရေးချိုးဖောက်မှုတွေပေါ်မှာအခြေခံပိတ်ထားတာဆိုတော့ဒီလူ့အခွင့်အရေးချိုးဖောက်မှုတွေကစိုးစိုးဝါးဝါးဆက်ဖြစ်နေတဲ့အနေအထားမှာဒီလောက်ထိ short ချလိုက်တာတော့များလုံးနဲ့လို့ကျွန်တော်လည်းအဲ့လိုသုံးသပ်မိတယ်။ဒါရင်လားဆိုတော့တရားဥပဒေစိုးမိုးမှုပြန်ကြည့်တော့လေအလားတူပဲ။ကျွန်တော်တို့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုလုံးဝမရှိသေးဘူး။မြန်မာနိုင်ငံသားဒီဟာတရားဥပဒေရဲ့အကာအကွယ်စောင့်ရှောက်မှုကိုမရရှိဘူး။အဲ့ဒါဒီတကယ်ကိုအင်မတန်အရေးကြီးတဲ့အခြေခံလူအခွင့်အရေးကိုအစိုးရကကာကွယ်ပေးဖို့မျက်ကွယ်ပြုထားတာလို့ကျွန်တော်ဒီလိုမြင်နေရတယ်။ဒါကြောင့်မြမပြည်ဟာနောက်ကျောင်းပြန်လှည့်မသွားဘူးလို့ကျွန်တော်တို့နော်မပြောနိုင်ဘူးဆိုတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်အမေရိကန်အစိုးရအနေနဲ့ချော့ချမှုဟာများလွန်းနေမြန်လွန်းနေလို့ကျွန်တော်အဲ့လိုပဲသုံးသပ်မိပါတယ်
။ဟုတ်ကဲ့ကျွန်တော်ဒီနေရာမှာဟိုစိုးရကျွန်တော်ပြောခဲ့တဲ့အချက်လေးကျွန်တော်ပြန်ကောက်ချင်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ပြောပြီးနောက်တစ်နေ့မှာMrs. Hillary Clinton ကမြန်မာပြည်ပေါ်အပိတ်ဆို့မှုတွေကိုဆက်ပြီးထားပါမယ်မြန်မာပြည်ရဲ့အတွတ်တက်မှုတွေကိုလုံခြုံစိတ်ချစေဖို့အတွက်အာမခံချက်ရှိအောင်ဆိုသူအဲ့လိုပြောပါတယ်အဲ့ဒါရောဥက္ကဋ္ဌကဘယ်လိုမြင်လဲခင်ဗျအ
ဲ့ဒါကခုနကအခုသူငင်ပြောတာကိုကျွန်တော်တစ်ချက်ပြန်ပြီးတော့ဟိုဖြည့်ပြောရတာလို့ရှိရင်လွန်ခဲ့တဲ့နှစ်တရားပေါ့ဗျာအမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံဆိုင်ရာ policy ကကျွန်တော်အမြင်မှာတော့တန်ရှင်းနေဗျာအမေရိကန်ပြည်ထောင်စုအကျိုးစီးပွားမှာပါဘူးမြန်မာပြည်သူရဲ့အကျိုးစီးပွားကိုဆိုအာရုံစိုက်ပြီးတော့ဟိုအရချမှတ်ဆောင်ရဲ့ account တွေပေါ်တာကိုအခုကြောင့်အဲ့လိုမှုတော့ပဲနဲ့ ီအမေရိကန်ပြည်သူအကျိုးစီးပွားတနည်းအားဖြင့်အမေရိကန်ပြည်သူမှရှိနေတဲ့စီးပွားလုပ်ငန်းရှင်ကြီးများရဲ့အကျိုးစီးပွားကိုပါဦးတည်လာတာတွေ့ရတယ်။ဒါတော့စိတ်မကောင်းစရာပေါ့။ခုနကပြောတဲ့ချက်ပေါ့စီးပွားရေးပေးဆုံးကိုအတိုင်းအတာတစ်ခုရုပ်သိမ်းတဲ့အခါမှာသူတို့ကဒီ suspension ဆိုတာကိုတုံးတယ်ခက်တရဆိုင်လိုက်တယ်ပေါ့လေ။ကျင်းမကောင်းလို့ရှိရင်ချက်ချင်းပြန်တင်မယ်ပေါ့ပြန်လဲပြီးတော့ချမှတ်မယ်ပေါ့အဲ့လိုမျိုးဆိုတော့ကျူရင်းကရှိတဲ့ဒီမိုကရေစီကောင်းဆောင်တွေကိုသူတို့ကဥရောပသမဂ္ဂရောဒီအမေရိကန်စုအောင်အဲ့လိုမျိုးဟိုရှင်းပြခဲ့ပုံရပါတယ်ရှင်းပြခဲ့တဲ့အတွက်ကြောင့်လည်းကျူရင်းကတချို့ကောင်းဆောင်တွေကဒီ suspension ဆိုတာကိုထောက်ခံလိုက်ကြတာမျိုးပေါ့ဆိုတော့ကျွန်တော်အမြင်မှာကျတော့အမေရိကန်ပြည်သူ့ရဲ့ကျူးစီးပွားကိုတစိုးတရားဦးစားပေးလာတဲ့အချိန်မှာဒီကျူရင်းကဒီမိုကရေစီကောင်းဆောင်များကိုအမေရိကန်စုကရှင်းပြတဲ့အခါမှာလည်းလုံလောက်တဲ့အချက်လက်တွေနဲ့ရှင်းပြရလို့ကျွန်တော်မထင်ကြဘူး။ပြောရပြောမယ်ဆိုရင် mislead တယ်မို့ဒီဇလန်းမောက်ကိုဥတီရဲ့ရှင်းလင်းမှုတွေနဲ့လုပ်တယ်လို့ကျွန်တော်တို့ယူဆတာ။ဥပမာပြောမယ်ဗျာ။ဥရောပသမဂ္ဂကနေပြီးတော့သူရဲ့ CY ပေးဆုံးမှုကိုထိတိုက်ရဆိုင်တယ်။ဆိုတော့အဲ့ဒါကိုတချို့ပြည်တွင်းကကောင်းတော်တွေကထောက်ခံကြ။ဟို suspension ဆိုတာကောင်းတယ်ပေါ့ဗျာ။ဒီခေတ်လက်တွေမှာကျတော့အဲ့ suspension ကဘယ်တော့မှပြန်တက်မလာတော့ဘူး။ဥရောပသမဂ္ဂကဆိုဥပမာဆိုဒီရဲ့28နိုင်ငံပါတယ်။အားလုံးရဲ့သဘောတူညီမှုရမှာဆုံးဖြတ်ချက်တစ်ခုကိုချတယ် consensus ခေါ်တာပေါ့လေ။ဆိုအခုပဲကြည့်ဒီမြန်မာပြည်ကိစ္စမှာဆန်းရှင်ကိုတနည်းယူသိမှုအတွက်ကိုရောပတ်28နိုင်ငံကဝန်သားရထောက်ခံလိုက်ကြတယ်။ဒါပေမဲ့တချိန်မှာသူတို့ပြောကြတယ်ပေါ့အချိန်ဒီမကောင်းဘူးကဲပြန်တင်ကြလို့ဆိုတဲ့အချိန်မှာနိုင်ငံတကာနိုင်ငံကကန့်ကွက်ရင်ပြန်တင်လို့မရတော့ဘူး။ consensus တော့မရှိတဲ့အတွက်ကြောင့်ပေါ့။ဆိုတော့လက်ရှိရောပတ်သမဂ္ဂမှာလည်း Germany, Italy, Spain, Sweden စတဲ့မြန်မာအစုအနဲ့ဖလဲတကင်းလုပ်ချင်တဲ့နိုင်ငံတွေအများကြီးဖြစ်တဲ့အချိန်မှာဒီ28နိုင်ငံသဘောတူညီမှုနဲ့အချိန်ဒီမကောင်းလို့စီးပွားရေးဆုံးကိုပြန်လည်တန်းတူးကြလို့ဆိုတာမျိုးကဘယ်တော့မှမဖြစ်နိုင်ဘူးပေါ့ဗျာ။ဆိုတော့ခုအမေရိကန်ဆိုရယ် policy ကြီးလိုပါပဲသူတို့ကအမေရိကန်ယင်းနိုင်ငံကိုဒီမနိုင်ငံလေးကိုပြန်လဲဖွင့်လဲပြေးလိုက်မယ်သူတို့လည်းတစ်ဖက်မှာအချင်းကြီးပြန်လဲပြီးတော့ပြင်းပြမယ်ဆိုတာပူဝါဒမျိုးကိုဂျီရင်းကကောင်းဆောင်နေမှုရှင်းပြဖို့ရပါတယ်ဒီကန်တက်တွေမှာဥက္ကဋ္ဌဆိုတဲ့အတိုင်းပဲကြာအမေရိကန် company တွေဒီမနိုင်ငံဝင်သွားပြီဆိုလို့ရှိရင်အချင်းကြီးမကောင်းလို့ပြန်ထွက်ကြလို့ဆိုတဲ့အချိန်မှာဒီ company အထွတ်မှာပေါ့ဗျာဒီကဲ1999ခုနှစ်မှာဖြစ်တာသမရပြန်လာတဲ့ဆက်မှာဒီယင်းနိုင်ငံမျိုးကိုပေးစုမှတားတဲ့ဥပဒေအမေပညာတဲ့အခါကျတော့ UNOCAL လို့တိုးတက်လို့မြန်မာနိုင်ငံမျိုးမှာရောက်ရှိပြီးသားအမေရိကန်ကုမ္ပဏီကြီးကိုကြံထုတ်ဖို့မလုံဆောင်နိုင်ခဲ့ဘူး။အဲဒီကုမ္ပဏီကြီးကိုဆက်ပြီးတော့ CY လုပ်ကံငွေပေးရတယ်။အလားတူပါပဲ။အမေရိကန်ယင်းနိုင်ငံမျိုးကိုမြန်မာနိုင်ငံကျောင်းကိုဝင်ရောက်သွားပြီဆိုရင်တော့အဲဒီကုမ္ပဏီကြီးကိုပြန်ထည့်အောင်လုပ်ဖို့ဆိုတာတကယ်ကြတော့ဘယ်လိုဥပဒေနဲ့အမေနေထုတ်ထုတ်မဖြစ်နိုင်တဲ့ကိစ္စ။ပြီးတော့ဒီအမေရိကန်ကုမ္ပဏီကြီးကိုလည်းကိုကအမေရိကန်ဆိုဆက်ပြီးတော့ပြရတဲ့ဒီခေတ္တရဆိုင်တဲ့ဆိုတာကိုထာဝရရဆိုင်တဲ့အစီအစဉ်ဖြစ်အောင်ဒီပြားပြေးကြမှာပါပဲ
။ဟုတ်ကဲ့ခင်ဗျာ။အဲ့တော့ဆရာစင်လင်းကဘလို့မြင်လဲခင်ဗျာ။ဟိုဒီအမေရိကန်နိုင်ငံရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်နဲ့ဆက်သွယ်ပြောကြားခြင်းနဲ့နောက်တနေ့အမေရိကန်နိုင်ငံရေးဝန်ကြီးရဲ့ပြောစကားတွေပေါ့ဘလို့သဘောထားလဲခင်ဗျာ
။သူတို့အမေရိကန်ဆိုရအတွင်းမှာလည်းသူတို့ဆော့ဆော့ကုန်းကျွန်တော်ပြောသလိုပေါ့လေ။ဆိုရအဖွဲ့ကစီနိုင်တဲ့ဒီကွန်ဂရက်နဲ့နော်အဲ့ဒီပုဂ္ဂိုလ်များရဲ့ PR တွေလည်းသူတို့ပုံမှာကြားရောက်နေတယ်လို့ကျွန်တော်ထင်ပါတယ်။အဲ့တော့တကယ်တော့နိုင်ငံရေးဝန်ကြီးအနေနဲ့တော့သူတို့တစုံတရာတော့ဒီကိစ္စကသူတို့လောက်တာများတော့တယ်လို့ယူဆကောင်းယူဆမယ်လို့ကျွန်တော်ထင်တယ်။အဲဒီကိစ္စနဲ့ပတ်သက်ပြီးတော့တစ်ဖက်လှည့်ပြီးတော့ကျွန်တော်ဒါဒေါ်စုကိုလည်းသူတို့လေပြေထိုးတာပဲလို့ကျွန်တော်အဲလိုမျိုးတောင်းပြောခြင်းနေဗျာ။ဘာလို့လဲဆိုတော့များသွားပြီလေသူတို့လှုပ်တာ။များသွားပြီးတော့မှအခုကဒါကိုခုနပြောသလိုပါပဲ။အခုကောင်းနေပြောတာပြည့်စုံပါလေ။လျှော့တာလွယ်တယ်ဆရာရဲ့ပြန်တင်မှုဆိုတဲ့ကိစ္စကတော်တော်ကိုခက်ရခက်စေလှုပ်ထားတဲ့ကိစ္စလေလေ။အဲဒါကြောင့်မလို့ဒါအလွယ်တကူမလျှော့သင့်ဘူးလို့ပြောတာပါ။ပြန်တင်မှုပြန်ပြီးတော့ဒီဥစ္စာကိုရေးယူဖို့ဆိုတဲ့ကိစ္စကတော်တော်ခက်ခဲပါလေ။ဒါကြောင့်မလို့အခုသူတို့ရှော့ချလိုက်တဲ့စာတော်တော်များသွားတယ်ဆိုတာဒါသူတို့လည်းပဲမသိပဲမရှိဘူးသူတို့သိလိမ့်မလို့ကျွန်တော်ထင်ပါတယ
်။ဒါကြ
ောင့်မလို့ဒါဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါအဲဒေါ်စုနဲ့လည်းသူတို့နားလည်မှုနဲ့မလွဲအောင်ပြန်ပြီးတော့သူတို့ပြောတယ်လို့ကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့အဲ့တော့ကျွန်တော်တို့အခုဆက်ပြီးမြန်မာပြည်ကလက်ရှိဆန္ဒပြပွဲတွေအကြောင်းဆွေးနွေးရအောင်ခင်ဗျာ။အဲ့တော့မြန်မာပြည်မှာအခုလက်တလောမှာကျွန်တော်တို့ဆန္ဒပြပွဲနှစ်မျိုးပေါ့ဗျာ။မျိုးရတော့ခါစစောပိုင်းကစခဲ့တယ်ကျွန်တော်ဒီဆက်ရုံအလုပ်သမားတွေတချို့ဆက်ရုံအလုပ်သမားတွေကတလမှာလစာငွေ1000ကျော်ဆိုတော့အာရှအဆင့်နဲ့ကြည့်ရင်တော့မှအရန်နဲ့ပါတဲ့ကျွန်တယောက်ကိုပေးထားတဲ့အခွင့်အရေးတာတာလောက်ပဲရှိတယ်ပေါ့ဗျာအဒါတွေကြောင့်ဆန္ဒပြနေကြတာတော်လေးကြာသွားပြီအခုလတတော်မှာတော့ကျွန်တော်တို့အထင်ကြီးဖြစ်တာတော့ကျွန်တော်တို့အရင်ဘက်ကစပြီးမန္တလေးမှာဖြစ်တာပေါ့ကျွန်တော်ဖျောင်းနိုင်စီမီထွန်းပြီး24နာရီမိရရှိဆန္ဒပြပွဲတွေပေါ့ဗျာဒီလိုဖျောင်းနိုင်မိထွန်းမိဆန္ဒဖော်ထုတ်ကြတဲ့ပွဲတွေနဲ့ဒီဆန္ဒပြအလုပ်သမားပွဲတွေရဲ့အခြေအနေကိုခြုံငုံပြီးဥောင်းနေဘလို့မြင်လဲခင်ဗျာ
ပထမတစ်ချက်ကတော့ဗျာဒီအလုပ်သမားတွေလောကဒုက္ခရရှိဖို့နောက်သူတို့ရဲ့အခွင့်အရေးကပွဲဖို့အတွက်သူဆန္ဒပြကြတယ်ဒါအင်မတန်ကောင်းမှာဒါသူတို့ရဲ့ညှိုးချတက်ကြဝင်တယ်သူတို့အခွင့်အရေးအတွက်သူတို့ကိုယ်တိုင်အလုပ်သမားတို့ကိုယ်တိုင်ဥဆောင်တိုက်ပွဲဝင်လဲဆိုတာအင်တာမအားရတင်နေစရာကောင်းတယ်အဲတစ်ဖက်မှာကျတော့ဒီလူသမားတို့ရဲ့အခွင့်အရေးကိုကာကွယ်ဖို့အတွက်ကုပ္ပရိဆိုင်ရာပြဋ္ဌာန်းချက်တွေကအလုံလောက်မရှိတဲ့အတွက်အင်မတန်ဝန်းနေစရာပေါ့ဗျာအခုဒီဘက်ကဒီအဲဒီလူသမားတွေသူတို့ရဲ့လုပ်နေတဲ့ဆဲဝင်လုပ်နေရတကယ်နိုင်ငံသားကုမ္ပဏီတို့စိုက်လို့နာမည်ခံနိုင်မယ်တကယ်ကြတော့နိုင်ငံသားတွေကနိုင်ငံသားတွေရဲ့နာမည်ကိုသုံးပြီးတော့ ဟိုမောင်းနေနေကြတဲ့စိတ်ယုံတွေပါပဲဆိုတော့အဲ့လိုတဆင့်ခံလုပ်လို့ရတဲ့စိတ်ယုံတွေကလူသမားတွေကပုံပြီးဆိုတော့ဆိုးတဲ့အတွက်ကြောင့်တို့အခုလိုလုံးကြတဲ့ကြောက်တာတို့အပင်ကိုတို့တောင်းဆိုကြတယ်အဲ့ဒီပုံမှာအဆူအရဲ့တုံ့ပြန်မှုပံပိုးကူညီမှုကတော့ကျွန်တော်တို့တွေ့သလောက်အားရစရာမရှိဘူး။နောက်တစ်ခါဟိုဒီ PS မီရရှိတဲ့အတွက်ဆန္ဒပြကြတဲ့ပြည်သူတွေလည်းအတူတူပါပဲ။ကျန်ကုန်မှာမန္တလေးမှာဒီမှာမဟုတ်ရမှာ။တို့အတိနဲ့တို့လမ်းမထွက်လာကြရဲ။ပြောင်းနိုင်ပြီးထုံးပြီးပြီးတော့ PS တရားရရှိတောင်းဆိုရတယ်။တို့မှလည်းခံစားချက်တွေကကြီးမားတာပေါ့။ဒီမြန်မာနိုင်ငံတွင်းမှာ PS တရားတွေကထုတ်ပြီးတော့ပြပောက်ကိုရောင်းစားဒီရင်းမှာကြတော့နေပြည်တော်ကလွယ်လို့ရှိရင်ကျန်တဲ့နေရာမှာမိမိနေတဲ့ဘဝမျိုးတို့လည်းကြာတော့ပြေးမခံနိုင်တော့ဘူးပေါ့။ဆိုတော့လူသူကတော့တဘောအချက်ချပောက်ကွဲကြတာပါပဲ။ဒါပေမဲ့အခုဒီပောက်ကွဲမှုမှာလည်းစနစ်တကျဟိုငင်းငင်းထင်ထင်ဆန္ဒပြကြတာပါပဲ။ဒါပေမဲ့အစိုးရဘက်ကတုံ့ပြန်မှုတွေကြတော့အင်မတန်မှဟိုအားရကြမရှိတဲ့ပြင်ကျွန်တော်မြင်လာတော့ရှက်စရာကောင်းတော့ဗျ။ဟိုပြီးမှဖြစ်တဲ့ပြဿနာ။ပြီးမှဆိုလို့ရှိရင်ညွန့်တဲ့အုပ်ချုပ်ရေးမှုနဲ့ခရံရဲတပ်ဖွဲ့မှုကနေပြီးတော့အတင်းအဓမ္မအင်အားသုံးပြီးတော့ဖြိုကွဲတာလို့ရိုက်နေတာလို့ဖန်စီတာလို့ပြီးတဲ့ခါကျတော့နိုင်လူမင်းထက်ပြောတာလို့ကပူဆူရတာဒီသမလိုက်အကြံပေးဆိုတဲ့ပုံပေါ်ကနေပြီးတော့အဲ့လိုမိမလာလို့ဆန္ဒပြတဲ့ပြည်သူတွေပေါ်မှာစီကံမလိုက်နိုင်ရကောင်းလားဆိုပြီးတော့စစ်တင်တာဝေးဖန်တာစသဖြင့်ဟိုရှက်စရာကောင်းတဲ့ပြောဆိုမှုတွေဆွဆဲမှုတွေပြုလိုက်ရတဲ့ခါမှာတော့ဒီအစိုးရကတကယ်ကြတော့အမိခံအယတာအစိုးရတာဖြစ်တယ်နောက်ဖတ်စစ်အစိုးရနဲ့ဘာမှပြောင်းလဲမှုမရှိဘူးဆိုတော့ထပ်ပြီးတက်တည်ပြလိုက်တယ်လို့ပါပဲ
ဟုတ်ကဲ့ဆရာစင်လေးရဲ့သဘောထားလည်းကျွန်တော်သိကြပါတယ်ခင်ဗ
ျဆန္ဒပြမှုတွေနဲ့ပတ်သက်လို့ပေါ့လေခုနကောင်းရင်ရှင်းပြသွားတာလေးလည်းတော်တော်ဆုံပါတယ်ပြောင်းနိုင်ပြီးထုံးပြီးဆန္ဒပြရတယ်ဆိုတာလေပြည်သူတို့ကဒါသူတို့ရင်ထဲမှာရှိနေတဲ့အခြေခဲကိုငင်းငင်းချမ်းချမ်းနဲ့ဒါအင်မတန်မှယဉ်ကျေးတဲ့နီလန်းနဲ့အဲသူတို့ထုတ်ပေါ်ပြသတာဖြစ်တယ်ဒီလောက်ယဉ်ကျေးကျေးနော်ထုတ်ပေါ်ပြသတာဒါကျွန်တော်တော့ဒါတော်တော်လေးလည်းအံ့ဩတယ်ပေါ့လေတော်တော်လေးပြည်သူလူထုရဲ့ဒီတိခံစိတ်ကြီးမားမှုကိုကျွန်တော်တော်တော်အံ့ဩမိတယ်ဘာကြောင့်လဲဆိုတော့ဒီကိစ္စခံလာခဲ့ရတာအနည်း20ဗျာအနည်း20လုံးလုံးဗမာပြည်သူလူထုကလျှက်စစ်မီနိုင်ပိုင်းလောက်ကလေးရပြီးတော့ချိုးရတဲ့နဲ့ဒီလိုပဲခဏခဏမီးပြက်လိုက်နော်လူတွေမှာအရေးတွေပြက်ကြတာရေတင်ဖို့ကအစတခါဒီမီးရဲ့ဘဝမမှန်လို့ကိုယ်ပစ္စည်းတွေပျက်စီးဆုံးရှုံးမှုတွေကလည်းအတန်တန်သူတို့လည်းပဲအနည်း20လုံးလုံးတခါတည်လိုက်တဲ့ဒီလျှက်စစ်ဆက်ယုံတွေရေလျှက်စစ်ဆက်တွေနော်အဲ့ဒီအနည်း20တီဆောက်တာဟာကျွန်တော်တို့အခုတည်းမပြီးသေးဘူးလားမလုံလောက်သေးဘူးလားဒီပြည်သူလူထုကိုဒီလျှက်စစ်မီးလေးတောင်24နာရီလျှက်စစ်ရအောင်မလုပ်ပေးနိုင်ဘူးဆိုတော့အစိုးရကျွန်တော်တို့နှိုင်းယှဉ်မှုအရာပြောရရင်ခဏငါကဒီဘာကောင်းမျိုးဒီမျိုးလုံးကဗမာပြည်ကဝယ်တဲ့တန်းငွေနဲ့လင်းနေတာဆရာရဲ့24နာရီတော့မီးလာနေတာမီးတီး1မိနစ်ပြတ်သွားတယ်ဆိုတာမျိုးကျွန်တော်တို့မကြုံဘူးဒီဓာတ်တွေနဲ့လင်းနေပြီးတော့ကိုယ်နိုင်ငံမှာပြည်သူလူထုကအနည်း20လုံးလုံးတော့ကြိတ်မှိတ်တီးခံအောင်ဤပြီးနေရတာနေပြီးတော့မှကျတော့လူမရှိတဲ့နေရာမှာကျတော့ထိန်ထိန်လင်းနေပြီးတော့လူတွေနေတဲ့နေရာမှာကျတော့လျှက်စင်ပြီးပေးမထားဘူးဆိုတာဒါဟာအလွန်ရှက်စရာကောင်းတဲ့ဒီတာဝန်ယူမှုနော်အလွန်ရှက်စရာကောင်းတဲ့တုံ့ပြန်မှုတွေကျွန်တော်တို့အဲ့ဒီတွေ့နေရတယ်ပေါ့လေ
ဟုတ်ကဲ့
လောက်မှာကိစ္စတွေမှာလေဒီတိုင်းပြည်တပြည်မှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုလာတယ်ဆိုလို့ရှိရင်အခုပြဿနာဖြစ်နေတာတွေဟာများသောအားဖြင့်နော်တရုတ်ကိုရီးယားဒီလိုဆက်ယုံနေပဲရှိရယ်နိုင်ငံခြားသားတွေပိုင်နေဆက်ယုံနေမှာပြဿနာဖြစ်နေတာအဲ့တော့အခုဖြစ်နေတာကအာဏာပိုင်ကနော်နိုင်ငံခြားသားဆီကနေလက်ငွေယူပြီးတော့ကိုယ့်အလုပ်သမားကိုယ့်နိုင်ငံသားကိုပြန်ဖိနှိပ်နှိပ်ကွပ်နေတယ်နော်ကျွန်လို့သဘောထားပြီးတော့ဒီလောက်မခိုင်းနေတာသူတို့သားသမီးတွေဟမ်သူတို့အမျိုးတွေဆိုရင်သူတို့ဘယ်လိုသဘောထားမလဲလို့တောင်းချင်နော်ဒီလိုလိုစဉ်းစားဖို့ကောင်းတယ်အဲ့တော့တကယ်တော့စီးပွားရေးဆက်လုပ်ကြတဲ့ကနော်ဘယ်လိုစာချုပ်ထားတယ်လဲဆိုတော့ကျွန်တော်တို့အဲ့ဒါပြည်သူလူထုသိဖို့လိုတာပေါ့ဆရာရဲ့ဆိုတော့ယင်းမျိုးနမဝင်လာတယ်ဆိုလို့ရှိရင်ဒီဥစ္စာကိုယ့်အလုပ်သမားကိုကာကွယ်ဖို့ဥပဒေဟာတိတိကျကျပြဋ္ဌာန်းထားတာရှိရမယ်ဆရာရဲ့နော်အခုတော့ကျွန်တော်တို့မြင်ရတာကအလုပ်သမားရဲ့အခွင့်အရေးလည်းဘာတစ်ခုမှမပေးဘူးအထင်တိုင်းသူတို့အနိုင်ကျင့်နေတယ်အလုပ်ခလာစားလဲဆရာရဲ့ကျွန်တော်တို့ဒါဒီဆန္ဒပြမှုတွေဖြစ်လာမှပဲကျွန်တော်တို့ကြားလိုက်ရတဲ့အခါမှာကျွန်တော်တော်တော်ကိုရင်ထဲမှာတော်တော်ကြေပွဲမိတယ်။ဘာလို့သူတို့ရတဲ့လကဆိုတာဆရာရဲ့ဒီမှာဒီထိုင်းနိုင်ငံမှာညံ့ဆုံးရနေတဲ့ဗမာလူသမားတယောက်တော်မှာတော့တလောက်2,000ရနေတာပဲဆရာရဲ့။အဲ့တော့ဗမာပြည်မှာ2,000လောက်မရဘူးဆိုတော့ကျွန်တော်တော်တော်ကိုဘယ်လိုများစားကြနေကြမလဲဆိုတော့ဒါတော်တော်သူတို့စာနာဖို့ကောင်းတယ်။ဒါကြောင့်မလို့မိမိအလုပ်သမားရဲ့အခွင့်အရေးကိုအပြည့်အဝအစိုးရကကောက်ပေးရမယ်ဆာ။ကိုဒီကိစ္စတွေမှာကျွန်တော်တို့တက်ဆိုင်တဲ့အလုပ်သမားဝင်ကြီးနဲ့ဒီဝင်ကြီးရုံးကလူတွေကလည်းဘာတစ်ခုမှအလုပ်သမားဘက်ကရပ်ပြီးတော့မကာကွယ်ဘူး။ဒါကြောင့်မလို့ဒီကိစ္စကိုကျွန်တော်တို့ကတော့မိမိအလုပ်သမားတွေရဲ့ရပိုင်ခွင့်တွေကိုအစိုးရတာဝန်ရှိသောပုဂ္ဂိုလ်ကရှေ့ထွက်ပြီးတော့အကာအကွယ်ပေးကြပါ။ဝင်ကြီးကိုယ်တိုင်ကလည်းပဲထွက်ပြီးဒီပြဿနာကိုဖြေရှင်းပါ။အဲဒီအထင်နဲ့တင်တော့မပြီးဘူးဆိုရင်တော့တက်ဆိုင်နဲ့ကျွန်တော်တို့ဒီလွှတ်တော်ကိုယ်စားလှယ်များလွှတ်တော်ထဲမှာဒီကိစ္စကိုတကယ်ကိုအရေးတူတင်ပြဆွေးနွေးကြပါလို့ကျွန်တော်တို့ကတော့အဲ့လိုအကြံပြုချင်တာပါပဲဆရာရယ
်ဟုတ်ကဲ့ဆရာစင်လင်းအခုဆရာစင်လင်းပြောတဲ့နောက်ဆုံးအချက်ကိုဒီတက်ပေါ်ကြီးကြည်ကြပြတ်ပြတ်တင်ပြစေချင်ပါတယ်ခင်ဗျာအခုဒီ ကျွန်တော်ဒီဆန္ဒပြပွဲနှစ်ခုပေါ့နော်ဆက်ရုံလို့တမဆန္ဒပြပွဲနဲ့လျှက်စိတ်မိရရှိရေးဖြောင်းနိုင်ထွန်းပြီးတော့လူလူလှုပ်ရှားမှုတွေပေါ့ဒီလှုပ်ရှားမှုတွေမှာကျွန်တော်မန္တလေးဘက်မှာတော့တန်ဃာတော်တွေကပါဝင်ပြီးလူတွေကိုပေါ့လေအလွန်အကျွံမဖြစ်အောင်ဆိုထိမ့်သိမ့်နေဆိုတာမျိုးကြားတယ်အကြံတဲ့ဒေသတွေမှာတော့ဒီလိုပဲတက်ဆိုင်ရာဆက်ရုံခေါင်းဆောင်တွေအာတာမန်ပြည်သူတွေကနေပြီးတော့ထိမ့်ထိမ့်သိမ့်သိမ့်နဲ့လူတို့အကြမ်းဖက်မှုမရှိအောင်ငြင်းကြမ်းစွာဖြစ်ပေါ်အောင်ဆိုဆန္ဒပြတယ်ဒီကိစ္စတွေနဲ့ပတ်သက်လို့ဒီပြည်သူလွှတ်တော်ကိုယ်စားလှယ်တွေကနေပြီးတော့ကျွန်တော်ထင်ထင်ရှားရှားပြောဆိုတာကမရှိတဲ့လောက်ပဲလို့ပြောနိုင်တယ်ခင်ဗျာဒီလက်တလောကိစ္စတွေမှာဒေါအောင်ဆန်းစုကြည်ကမနေ့ကတော့ဒီလျှက်စစ်မီလှုပ်ရှားမှုကလူတို့ရဲ့ငြင်းကြမ်းစွာပေါ်ထွက်မှုသူထောက်ခံတယ်လို့ပြောပါတယ်ပြည်သူလွှတ်တော်ကိုယ်စားလှယ်ယာနဲ့ချီတယ်ပြည်သူလွှတ်တော်ကိုယ်စားလှယ်တွေကဒီကိစ္စမှာအပားမသေးချေရပြောတာဆိုတာမတွေ့ရသေးဘူးခင်ဗျာအဲ့တော့ဗမာပြည်မှာအာဏာရပါတီကြီးနှစ်ခုလို့ပြောလို့ရတာကြန့်ခိုင်ဖွံ့ဖြိုးပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဒီပါတီကြီးနှစ်ခုကပုံကောများအပါဝင်ပေါ့ဒီလက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေရဲ့စာနာပြမှုတွေအပေါ်မှာသူတို့ရဲ့ပြုမှုဆောင်ရွက်ချက်တွေကိုဥအောင်နေဘယ်လိုမြင်လဲခင်ဗျာ
ပထမချက်ကကျွန်တော်ပြောနိုင်တာကတော့လွှတ်တော်ဆိုတာကတော့ကြာဒီလူထုရဲ့ရွေးချယ်တင်ရောက်တဲ့ကိုယ်စားလှယ်နဲ့ဖွဲ့စည်းရတဲ့လူထုကိုယ်စားအဖွဲ့အစည်းဖြစ်ရမှာပေါ့နော်ဒါပေမဲ့လက်ရှိမြန်မာနိုင်ငံရဲ့လွှတ်တော်ကတော့ဒီ2010ရုပ်ကော်ပိုရေလကိုအစီအစဉ်ဖွဲ့စည်းရတဲ့အခါကျတော့ဒီခုနကအာဏာရပါတီကပဲကျန်းဖွန့်ပါတီကကျွန်တော်မြင်တာကတော့ဒါလူထုကိုစားပြီးတော့ပါတီမဟုတ်ပါဘူးလူသူရဲ့အစ်မန်နဲ့မဲရီနဲ့ရွေးချယ်တင်ရောက်လိုက်တဲ့ကိုယ်စားလှယ်တွေလည်းမဟုတ်ပါဘူးဆိုတော့သူတို့ကအခုလိုမျိုးလူသူရဲ့အရေးကဏ္ဍတွေမှာလူသူဘက်ကကိုစားပြီးတော့ရက်တင်မလို့ကျွန်တော်ကတော့လုံးလုံးမမျောလင့်ထားခဲ့ပါဘူးသူတို့လည်းကချွင်းချက်ပေါ့ဗျာဟိုလူသူတို့ကြားထဲမှာလည်းဟိုလူကောင်းလေးတွေတချို့တွေပါတာရေပေါင်းရက်ပေါ့အဲ့လိုနဲ့တော့မျောလင့်ကြည့်တာပါဗျာအခုလိုအချိန်မှာဒီဂျာဖွန်တို့တော့ကိုယ်စားလှယ်တွေကလူသမားတွေဘက်ကရက်တင်ပြီးတော့မိမလာတဲ့ပြည်သူတွေဘက်ကရက်တင်ပြီးတော့အစိုးရအရေးဆိုတာလေအဲဒီလူထုကိုကာကွယ်ပေးတဲ့ညာလောက်ချမလားဆိုရယ်ပြောနေကြတယ်တော့စောင့်ကြည့်ရပါသေးတယ်သို့တော်လည်းအခုထိတော့ဘယ်မှလို့ပြောလို့ဘာမှတတော်လာလားဟိုကြက်မှုတွေမတွေ့ကြရပါဘူးဆိုတော့ဒီလွတ်တော်စွာကြီးကိုလူထုကိုစားပြီးလွတ်တော်ဖြစ်မပြောင်းနေတဲ့ညာကာလပတ်လုံးလူထုဘက်ကအကျိုးပြုမယ်လူထုကိုအကာအကွယ်ပေးမယ်လွတ်တော်ကိုယ်တိုင်မရှိတဲ့ညာကာလပတ်လုံးလူထုဘက်ကရက်တင်တဲ့ဟိုကျန်းနေရကတော့မရှိဘူးပေါ့ဗျာရှိမှာမဟုတ်ပါဘူးဆိုတော့ကျွန်တော်တို့ကဒီလွတ်တော်စွာကြီးကိုဟိုပြောင်းလဲပြင်ဆင်မှုတွေကျွန်တော်တို့ဘယ်လောက်ထိစပီယုံကံမလဲဆိုတာမသိဘူးတို့တော်လည်းသိကြတာတော့မြန်မာနိုင်ငံအပြောင်းအလဲတွေတကယ်ကိုပဲဆွေးချရတယ်လူထုကိုကူစားကြည့်မယ်လူထုကိုအကျိုးပြုမယ်အပြောင်းအလဲတွေရှိမရောက်သေးဘူးဆိုတာကိုထပ်ပြီးအတင်ရှာတက်တည်ပြတဲ့အဆင့်တော့ပဲရှိပါလို့ကျွန်တော်ပြောချင်တယ
်အူအောင်နေဟုတ်ကဲ့အခုပြောတဲ့တည်းမှာဒီကြန့်ခိုင်ဖွံ့ဖြိုးပါတီနဲ့ပြောတာတော့ကျွန်တော်ကြားပါပြီအခုမြန်မာပြည်ကလွှတ်တော်ရဲ့အမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်43ရှိနေပြီခင်ဗျာသူတို့ကရောဒီကိစ္စနဲ့ပတ်သက်လို့သူတို့ရဲ့အနေထားရောဥအောင်နေဘယ်လိုမြင်လဲ
အဲ့ဒီလိုနဲ့စီစီလူထုရွေးချယ်တင်ရောက်ထားတဲ့ချွတ်တော်ကိုယ်စားလှယ်အနေနဲ့ဒီလိုပိစားရီမှာစီစီလူထုဘက်ကရက်တည်ဖို့စီစီလူထုနဲ့အတူတူကပူးပေါင်းတည်ရှင်ဖို့တာဝန်ရှိတာပေါ့ဗျာ။အဲ့တော့အခုကတို့ကဒီခုမှရေကောက်ခွဲကနိုင်ငံသားချွတ်တော်တွေကိုလည်းစတင်ပြီးတော့မတက်ရလေအချင်းဆိုတော့တို့ဘလို့ပြင်ဆင်နေတော့ကျွန်တော်တို့မသိဘူးပေါ့ဗျာ။အဲ့တော့ဒါပေမဲ့ဟိုသူခက်မော်ဆိုပြောကျွန်တော်လက်ခံပါတယ်။သူကလည်းချွတ်တော်ကိုယ်စားလှယ်ပြီးတော့တို့ကမှတကယ်ကိုလူထုကတခင်းနဲ့ရွေးချယ်တင်ရောက်လိုက်တဲ့ချွတ်တော်ကိုယ်စားလှယ်ပြီးတော့ခုနကလူထုရဲ့မဲမပါဘဲနဲ့ဟိုမဲခိုးပြီးတက်လာတဲ့ကျောင်းခွန်ကိုယ်စားလှယ်တွေကလူသမားကြီးပြည်သူတွေအကြီးမှာဒီဟိုဝင်ရောက်ဖြည့်ဆည်းမှုအပေးရကိုနားလည်ဖို့ရောက်နေမယ်ဒီလူထုကတခဲနဲ့ရွေးချယ်တင်ရောက်လိုက်တဲ့ချွတ်တော်ကုသလေကတော့လူထုအတွက်ရည်ရည်လှူရှာဖို့အရေးကြီးလိုအပ်နေပြီဆိုတော့ကျွန်တော်တို့လည်းသတိပြုမိပါတယ်ကျွန်တော်ထင်တယ်သူတို့လည်းသူတို့အခန့်ကဏ္ဍသူတို့တောင်းဖို့သူတို့ယူပါလိမ့်မယ
်ဟုတ်ကဲ့အခုလက်တော်မှာတော့ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကခေါင်းဆောင်တွေဖြစ်ကြတဲ့လွှတ်တော်ကုသလေတော့မဟုတ်ဘူးပေါ့ခင်ဗျာဒါပေမဲ့အထင်ကြီးကခေါင်းဆောင်တွေဖြစ်တဲ့ဆရာဦးနေတို့အဲ့ဒါဥတည်ဥတို့ကနေပြီးတော့ဒီလျှက်စစ်မီကိစ္စတွေအလုံသမားကိစ္စတွေကိုတော်တော်လေးကြဲကြဲလောင်လောင်ပြောနေအောင်ကျွန်တော်တို့သတိထားမိပါတယ်အတိုင်းပဲလဲလွှတ်တော်ကိုယ်စားလှယ်တွေကနေပြီးတော့ပြောတာဆိုတာတော့တိတ်ပြီးတော့ထင်ရှားမမြင်ရဘူးကျွန်တော်တအားပြောတာပါခင်ဗျအဲ့တော့ဆရာစင်လင်းရောအခုဒီကိစ္စတွေကိုဘယ်လိုမြင်လဲခင်ဗ
ျလွှတ်တော်ကိုယ်စားလှယ်များကတော့ဆရာရဒီကိစ္စတွေမှာအခုလိုအဲကျွန်တော်အတန်တိတ်နေတာတော့တော်တော်ကိုအယုတ်ဆိုးကြီးတန်တာပဲလို့ကျွန်တော်တို့အဲ့လိုတော့မြင်နေဘာကြောင့်လဲဆိုတော့ဒီပြည်သူလူထုရဲ့ဒီအရေးကိစ္စတွေနဲ့ပတ်သက်လို့တို့ကအများရန်မျက်စိဖွင့်နားဖွင့်ပြီးတော့ကမဟုတ်တာမမှန်တာမတရားတာဖြစ်လာလို့ရှိရင်ဒီပြဿနာတွေမှာတို့ကရှေ့ရနေနော်မှန်မှန်ကန်ကန်မျက်မျက်တတာဖြစ်အောင်ဝင်ပြီးတော့ရပ်ပြီးတော့တို့ကရှင်းညာပြုကြရမယ်ပုံကိုယ်ကြီးအဲ့ဒီခါကျတော့ဒီလောက်ကြီးတိုင်းပြည်မှာဆရာရဲ့အခုပြည်နယ်ကိစ္စတွေဟာအလုံသမာဌာနပြတဲ့ကိစ္စတင်မကဘူးဆရာအခုကဘာလဲဆိုတော့ကျွန်တော်တို့မတရားလေမြေသိမ်းခံနေရတဲ့နေရာမှာလေလေသမားတွေရဲ့နော်လေသမားတွေကတော့တို့ကြာကြာပြတ်ပြတ်ကြီးတို့တော့မစီတော့မစုရုံးမိသေးဘူးသို့တော်လည်းပဲကျွန်တော်တို့အခုဒါအင်တာနက်မှာတက်လာတဲ့ဒီသတင်းအချက်အလက်လေးတွေကြည့်ရင်ကိုပဲကြီးပါတွေကြီးပါတွေမှာလည်းပဲလှိမ့်ပိန့်ခံနေရတဲ့ဆရာရဲ့ယွာတွေယွာတွေဟာတို့ယွာတို့မြေတွေကြာတွေအသိခံနေရတာတွေကိုတို့လည်းပဲဒါမ မကျေနပ်ကြောင်းဆန္ဒတွေတော့ပြနေကြတာပဲဆရာရဲ့အဲ့ဒီနေရာတွေမှာလည်းပဲလွှတ်တော်ကိုယ်စားလေးတွေကထွက်ရမှာပေါ့အခုလိုကျွန်တော်တို့ဒီအလုံသမားဆန္ဒပြတဲ့ကိစ္စတွေမှာလည်းလွှတ်တော်ကိုယ်စားလေးတွေကထွက်ပြီးတော့ရှင်းရမှာပဲဆရာရဲ့ဘာကြောင့်လဲဆိုတော့ဒီလုံခြုံရေးတာဝန်ယူတဲ့လူတွေဒေသဆိုင်ရာအာဏာပိုင်တွေရဲ့မတော်မတရားအနိုင်ကျင့်ပြောဆိုနေတာတွေနော်မရင်မကျေးမဖွဲမရလုပ်နေတာတွေကိုဒါလွှတ်တော်ကိုယ်စားလေးဒီကမှနော်ကြားဝင်ပြီးတော့ဒီကိစ္စကိုထိမ့်မပေးဘူးနော်ပြည်သူလူထုဘက်ကလည်းရမပေးဘူးဆိုလို့ရှိရင်ဒီအာဏာပိုင်အဝင်းဝိုင်းကဒီတဲ့ပို့ပြီးတော့မှရိုင်းလာမယ်ဒီတဲ့ပို့ပြီးတော့တော့အတင်ရဲလာပြီးတော့ကတခြားအခုကျွန်တော်တို့အလုပ်သမားတွေပေါ်မှာဆက်ဆံတာတောင်သူလယ်သမားတွေပေါ်မှာဆက်ဆံတာမြေသိမ်းရာသိမ်းခံရတဲ့လူတွေပေါ်မှာမတော်မတရားနိုင်ကျင်တာတွေဟာတော်တော်ကိုအယုဆိုးကြီးတဲ့နဲ့ဒီကျွန်တော်တို့မြင်ခွင်းနေပါပဲဒီကနေ့ဆိုတော့အဲ့ဒီကိစ္စတွေနဲ့ပတ်သက်လို့ကျွန်တော်တို့တော်တော်ကိုစလေဒီအနေနဲ့ကတော့တော့ရဲတင်းနဲ့ထွက်ရပြီးတော့အကာအကွယ်ပေးတယ်လို့ကျွန်တော်တို့အဲ့လိုမြင်နေဒါရင်မကတကယ်တော့တော်တော်ကိုစလေတွေရဲ့တောင်းရနော်သူတို့ရရွာသူတို့အခုမဲဆန္ဒနယ်ထဲမှာဘာတွေဖြစ်နေလဲဆိုတာကိုတကယ်တော့သူတို့မှာကိုယ်ပိုင်ယုံကိုရှိရမယ်ဆရာရဲ့အဲရရွာဒေသမှာဘာတွေဖြစ်နေလဲဆိုတာဒီလူတွေကနော်စုဆောင်းပြီးတော့ကသူတို့ကတင်ပြပေးရမှာမျိုးတွေရှိတယ်ဆရာရဲ့ဒါအပြင်အေးအေးဆန်းဆန်းနေလို့ရတဲ့ကာလတွေမှာလည်းပဲကိုဒီမျိုးနဲ့ကိုမဲဆန္ဒနယ်ထဲမှာဒီဘွားရဘလောက်ရှိတယ်လှုပ်လှမယ်ဘလောက်ရှိတယ်နော်စရုပ်လက်စားဘလောက်ရှိတယ်ဒီကနေ့ကိုမြို့နယ်ထဲမှာရှိနေတဲ့ကိုစင်းလုံးချင်းတွေကဘယ်လိုရှိတယ်နော်လူတွေကခံစားချက်တွေဥမာဒီရဲစခန်းမှာဘာတွေဖြစ်နေသလဲတရားရုံးတွေမှာဘာတွေဖြစ်နေသလဲလက်စားမှုတွေဘယ်နေရာမှာဖြစ်နေသလဲစသဖြင့်ဒါမျိုးတွေပြောလို့ရင်အကျယ်ကြီးပေါ်ချင်ဒါတွေကိုသူတို့ကသေချာတော့ဆက်လုပ်ရမယ်ဆရာရဲ့စင်းစရာပြုစုရမယ်အဲ့တော့ကိုမြို့နယ်ထဲမှာလမ်းမကောင်းတာမီးမရတာရေမရတာဒီလိုကိစ္စတွေကတကယ်ကြတော့သေချာသူတေသနာပြုသေချာအချက်လဲစုဆောင်ထားပြီးတော့ကလွတ်တော်အစည်းအဝေးတွေမှာလည်းတင်ပြရမှာပဲလွတ်တော်မတိုင်ခင်ကြားကာလမှာလည်းသဆိုင်နဲ့ကုဒေသားမှာရှိနေတဲ့အာဏာပိုင်တွေကိုလူလူအတွက်ဓာတ်တွေသူတို့ကရှေ့ဆောင်ရှေ့ပဲပြုတ်ပြီးပြောရမှာပဲအခုလိုလူသမားတွေဆန္ဒပြနေတဲ့ကိစ္စမျိုးမှာအခုဆိုရင်ကျွန်တော်တို့ဒါအစာငတ်ခံဆန္ဒပြတဲ့เนาะအဆင့်မျိုးထိရောက်နေရောက်လာကိစ္စမျိုးတွေမှာလွတ်တော်ကိုယ်စားလှယ်တွေဟာဘယ်ရောက်နေတယ်လဲသူတို့တကယ်တော့သူတို့အဲ့ဒီကိစ္စတွေမှာသွားပြီးမျက်နှာပြရမယ်ဖြေရှင်းရမယ်မဖြစ်တင်တာတွေမဖြစ်အောင်เนาะမနစ်နာသိတဲ့လူတွေမနစ်နာရအောင်မသေးသိတဲ့လူတွေမသေးရအောင်စသဖြင့်ဓာတ်တွေဟာသူတို့ရှေ့ထွက်ပြီးတော့ဆောင်ရမှာပါပဲဆရာ
။ဟုတ်ကဲ့
အခုတော့ကျွန်တော်တို့ဘာမှအားရစရာမရှိဘူးလို့ပြောရမှာပဲ။ဘာကြောင့်လဲဆိုတော့လွှတ်တော်ကိုယ်စားလှယ်တွေဟာအတန်လည်းမထွက်ကြဘူး။ပယ်ရောက်နေကြလည်းမပြောရဘူး။လွှတ်တော်ဆမှာပဲလွှတ်တော်တဲ့ဂျမတော်သူတို့နေရမယ်ထင်ပါတယ်။အဲ့ဒီရင်ကြရင်တော့လည်းသူတို့ဘယ်လောက်များပြောကြဆိုကြမလဲဒီကိစ္စတွေကို။ဆိုတော့အဲ့ဒါကျွန်တော်တို့စောင့်ကြည့်ရမှာပဲ။တကယ်တော့သူတို့ဘက်ကချွင်းချက်လျှာချက်တွေကတော့အများကြီးရှိနေတယ်လို့ကျွန်တော်တို့အဲ့လိုမြင်နေရတယ်ဗောလေ။လက်ငယ်ခင်ချင်းရ
โอเคโอเคจุดติมาครับเนี่ยအခုကျွန်တော်တို့ RFA တန်းနှုံးတွေဆက်ကဝိုင်းတွေပေးထားတဲ့အချိန်နဲ့စသွားပါပြီအဲ့တော့ပါဝင်ဆွေးနွေးခဲ့ကြတဲ့ American ပြည်ထောင်စုအခြေဆိုင်မြန်မာရေးလှုပ်ရှားမှုအဖွဲ့ဦးဆောင်ညွှန်ကြားမှုဦးအောင်နေရင်ကျေးဇူးအထူးတင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းကျေးဇူးတ
င်ထိုင်းနိုင်ငံအခြေဆိုင်မြန်မာရေးလှုပ်ရှားသူစာရေးဆရာဇင်လင်းဆရာဇင်လင်းကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ဒီအပတ်အတွက်တန်းနှုံးတွေဆက်ကဝိုင်းကိုဒီမှတင်ကြားလိုက်ဝင်ပြပါခင်ဗျာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ